ိုင်းမြန်မာနယ်စပ်နေချဆောင်တပ်တွေထိန်းချုပ်ထားတဲ့မြဝတီမြို့ရက်ကရွှေကုတ်ကိုမြို့တွေမှာထိုင်းမြန်မာနယ်စပ်ဖြတ်တန်းသွားလာခွင့်နဲ့ယာယီပိတ်ပင်ထားပါတယ်။ထိုင်းမြန်မာတရုတ်နဲ့နိုင်ငံခြားသားတွေဖြတ်တန်းသွားလာခွင့်ကိုတလပိတ်ပင်လိုက်ကြောင်းကရင်နယ်ခြားဆောင်တပ် BGF ကမြန်မာနဲ့တရုတ်ဘာသာဖြင့်ရေးသားထုတ်ပြန်လိုက်တာပါ။ဒီအကြောင်း VOA သတင်းထောက်မိုင်းအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ကမ်းမှာရှိတဲ့ရွှေကုတ်ကိုစီးပွားရေးဇုံနယ်မြေအတွင်းထိုင်းတရုတ်နဲ့နိုင်ငံခြားသားများဖြတ်တန်းသွားလာခွင့်ကိုနိုဝင်ဘာလ3ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့ထိတလယာယီပိတ်လိုက်တဲ့အကြောင်း BG ရဲ့နယ်ခြားဆောင်တပ်တော်ဝန်ကစောပဟဲလက်မှတ်နဲ့ထုတ်ပြန်လိုက်တာပါအခုလိုမျိုးတရားမဝင်ဂိတ်တွေကိုနယ်ခြားဆောင်တပ်ကပိတ်လိုက်တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးထိုင်းအမတ်6ဒေသဗိုလ်ချုပ်အမွန်ဆက်ကဆန်စီရီကနိုဝင်ဘာလ9ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုပြောသွားပါတယ်
ทั้งฝั่งพม่าฝั่งไทยโดยเฉพาะอำเภอแม่สอดอำเภอแม่ละมาดจังหวัดตากนี่เสียหายมากนะครับถ้าเกิดการปิดด่านนะครับอันนี้ก็สบายใจได้นะครับไม่มีการปิดด่าน
သူပြောသွားတာကတော့သက်ဆိုင်ရာနေကြား BG ရဲ့တာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံဘက်ကရှုပ်ထွေးလာတဲ့လက်နက်ကင်တိုက်ပွဲတွေနဲ့လက်တလောတရုတ်နိုင်ငံသားတွေရဲ့ဒုစရိုက်မှုကင်းတွေများပြားလာနေတာကိုထိန်းချုပ်ဖို့အတွက်ဖြစ်ပါတယ်နေဆက်တရားမဝင်လမ်းကြောင်းမှောင်ခိုလမ်းကြောင်းကနေဝင်ရောက်လာတာကိုကန့်သက်စီစစ်ဖို့ပိတ်လိုက်တာဖြစ်ပါတယ်။ချစ်ကြည်တရားတင့်နဲ့အမှတ်နှစ်ကတော့တရားဝင်ဖြတ်ကျော်နိုင်ပါတယ်ဆိုပြီးရဲချုပ်ကနိုဝင်ဘာလ9ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်။သူပြောသွားတဲ့အထက်မှာတကယ်လို့နေကြားဂိတ်တွေပိတ်မယ်ဆိုရင်မြန်မာရောထိုင်းမှာဆုံးရှုံးနေတာမှာဖြစ်ပါတယ်။အထူးသဖြင့်မဲဆောက်နဲ့မဲလမကုန်သွယ်ရေးတွေထိခိုက်သွားမှာဖြစ်ပါတယ်။တရားဝင်လမ်းကြောင်းတွေကတော့ပုံမှန်ဖွင့်လှစ်ထားပါတယ်ပုံမှန်သွားလာလို့ရပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်ကရင်ပြည်နယ်မြဝတီမြို့ကရွှေခုတ်ကိုမြို့စစ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူပုံကူးခံရတာတွေအတင်းကျပ်ဆေးခိုင်းခံရတာတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့ကြီးဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုဂျွန်လာထဲမှာပြုလုပ်ခဲ့တာပါအင်းနောက်ထိုင်းဘက်ကနေအင်တာနက်လိုင်းနေဆက်သွယ်ရေးဆက်လောင်းနေနဲ့မြန်မာဘက်ကလောင်းကစားလုပ်ငန်းတွေရာဇဝတ်မှုလုပ်ငန်းတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံသားတွေနဲ့မြန်မာအပါအဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးတာတွေရှိခဲ့ပါတယ်။အဲ့ဒီဒေသတဝိုက်ထိုင်းဘက်ချမ်းမှာလည်းအဖမ်းဆီးတွေဇက်တိုက်ပြုလုပ်နေပါတယ်။ရွှေကုတ်ကိုမြို့စစ်ကိုသွားတဲ့နိုင်ငံသားတွေကိုပြန်လာတဲ့နိုင်ငံသားတွေကိုပါထိုင်းဘက်ကမကြာခဏဖမ်းဆီးတာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းမှာပဲအဲ့ဒီရွှေကုတ်ကိုဒေသဘက်မှာရောင်းစားခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်